နိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲဟာပြည်သူတွေလူလားတဲ့အပြောင်းအလဲတစ်ရပ်ကိုဘေးစွန်းနိုင်တဲ့ရွေးကောက်ပွဲမျိုးမဟုတ်တဲ့အတွက်ဒုတိယအကြိမ်ပင်လုံညီလာခံမျိုးခေါ်ဆိုနိုင်ဖို့တိုင်းရင်းသားခေါင်းဆောင်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့ဝိုင်းရင်နိုင်ငံရေးသမားကြီးတွေကတောင်းဆိုလိုက်ကြပါတယ်ဒီတောင်းဆိုချက်ကိုစကိုင်းတို ဒီမိုကရေစီအင်အားစုကခေါင်းဆောင်တွေစုပေါင်းပြီးသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ကြီးညာချက်ထဲမှာတော့2019ခုနှစ်ဖွဲ့စည်းပုံအရလုံမဲ့2021ရွေးကောက်ပွဲဟာဒီမိုကရေစီရဲ့လူ့အခွင့်အရေးအမျိုးသားပြန်လည်တည်မြဲရေးအတွက်လှုပ်ဆောင်နိုင်လိမ့်မယ်လို့မယူဆတာကြောင့်လို့ဆိုပါရစေ။
ကြညာကျဆာရန်ကိုဖတ်ကြားခဲ့တဲ့ဇိုမီမျိုးသားကွန်ကရစ်ပါတီကတိုင်းရင်းသားခေါင်းဆောင်ဦးချင်းရှင်းထံကတော့သူတို့ရဲ့သဘောတူညီချက်အချက်၃ချက်နဲ့တူသူတို့ဘာကြောင့်2020ရွေးကောက်ပွဲကိုလက်ခံနိုင်ခြင်းမရှိဘူးဆိုတာကိုအခုလိုပြောပြပါတယ်။သဘောထားလို့လေအားလုံးကျွန်တော်တို့သဘောတူတာပဲအားလုံးကဗျာဒီအချက်၃ချက်ပါတယ်လေကျွန်တော်တို့ချက်ကပြည်သူလူထုအားလုံးကတောင်းတနေတဲ့အချက်ဘာကိုတောင်းတလဲဒီအာ င်းသားတို့ရင်းမရှိဘူးဒုတိယအချက်မှာတော့လေအဲ့ဓာရီကိုအခုရွေးတော့ခွဲရွေးတော့ခွဲရဲ့နဲ့ဘယ်တော့မှပြောင်းလဲနိုင်မှာမဟုတ်ဘူးတကယ်ပြောင်းရမှာဆိုတော့ဒေါ်အောင်သောက်သူဒီအပါဝင်ဒီမိုကရေစီဖက်တော်သားတွေဟာဆွေးနွေးပြီးတော့မှဒုတိယခဲ့တော့ပြည်လုံးလီလာခံလို့ရင်ကျွန်တော်တို့အားလုံးသဘောတူလောက်ကြတာပါဒါကျွန်တော်တို့ခံယူချက်ကအဲ့ဒါပဲအဲဒီဝင်မပြေးသေးလို့ဘယ်သူကနေရောက်ထိုးမယ်ဆိုတာနောက်ပြီးတော့လည်းအများကြီးထိုးမယ်သူလည်းထိုးပါပါဒီမှာလူထောင်ချော်လောက်ရှိတယ်ဒါပေမဲ့အများကြီးတော့မလို့ဘူးဟဲ့လောက်ဟဲ့လောက်ပဲလုပ်မယ
်အခုလိုမျိုးတိုင်းရင်းသားခေါင်းဆောင်အားလုံးနဲ့အတူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်တွေဝိုင်းရင်နိုင်ငံရေးသမားကြီးတွေလက်မှတ်ရေးထိုးသဘောတူထားတဲ့အတိုင်းဒုတိယအကြိမ်ပင်လုံညီလာခံကြီးခေါ်မဲ့ကိစ္စဟာလာမယ့်စစ်အစိုးရကျင်းပမယ့်နိုဝင်ဘာလ9ရက်ရွေးကောက်ပွဲမတိုင်ခင်ဖြစ်နိုင်မယ့်အလားအလာရှိပါသလားလို့မေးတဲ့အခါမှာတော့ကလေးမျိုးဆုံးဖြတ်ချက်ကြေညာစာတမ်းကိုလက်မှတ်ရေးထိုးရမှာခေါင်းဆောင်ပါဝင်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုဦးဆောင်ကော်မတီဝင်ဦးဝင်းတင်ကတော့အခုလိုပြောပြပါပါတယ
်ဒီတိုင်းရောမလုပ်နိုင်ပါဘူး။ဒါလို့ဆိုတော့သူတို့ဟိုကလူတရီကသူ့နိုင်ရှိနေအောင်ပါလေ။အဲဒါကြီးကြီးတာလို့။ဒါပေမဲ့သူတို့ရဲ့ဒီမှန်ချက်ကသူတို့ကတော့အဓိကဒီတိရတင်နေကြီးလာခံရဲ့ဒီစာကဘာလို့ဆိုရင်သူကဒီနေ့ပေါ်ပေါက်နေတဲ့ငွေကြေးပြဿနာလေးဟာအဲဒီတိုင်းကိုဖြေရှင်းလို့မရဘူး။အဲဒီတိရတင်နေကြီးလာခံဟိုဒီလာခံနဲ့ပဲကျင်းပပြီးတော့ငွေကြီးနည်းနဲ့ဖြေရှင်းသွားမှရတယ်လို့သူတို့ယုံကြည်တယ်။အဲ့ဒါကအဲဒီဒီလာခံကြီးကိုညာဒီကျမသွားနေကျိုးပါမယ်ဆိုရအဲ့တော့ဘယ်လိုလုပ်ကြည့်မယ်ဆိုတော့ကျွန်တော်ပြောလို့မရပါဘူးကျွန်တော်ဒီလိုတဲမှာပြောကြရတယ်ညာဒီကျမသွားရင်ဆိုရရေကျထားတဲ့အချိန်မှာတန်းနိုင်ကြရတော့ဟိုအချင်းချင်းပြေးပြေးလို့အဲစပြီးတော့အပေါင်းတွေပေါ်သွားလို့ဖြစ်ပါ
ဒီသဘောတူညီချက်ရဖို့အတွက်တိုင်းရင်းသားခေါင်းဆောင်အနေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကစ조사လှုပ်ဆောင်ခဲ့ကြပြီးဝါရင်နိုင်ငံရေးသမားကြီးတွေကလည်းပူးပေါင်းပါဝင်သဘောတူလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်။ဒီသဘောတူညီချက်လက်မှတ်ရေးထိုးမှုကိုကြိုတင်စီစဉ်ထားကြတာဖြစ်ပြီးဒီကနေ့မှပဲကလေးမျိုးမှထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ရှင်။